လူသေဆုံးတဲ့အထိကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေသတိထားကြဖို့မြန်မာတန်ယုံကသတိပေးလိုက်ပါတယ်။အထူးသဖြင့်ဟူပေပြည်နယ်တွေကယောဂပိုးစတင်ပြန့်နှံ့နေတဲ့ဝမ်မြို့မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်စိုးရွားနဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါသဆိုင်ရာအာဏာပိုင်တွေထုတ်ပြန်တဲ့စီမင်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့နဲ့အခက်အခဲရှိရင်ဘေကျင်းမြို့တော်ကမြန်မာတန်ယုံကိုဆက်သွယ်အကူအညီတောင်းခံနိုင်ကြောင်းလည်းမနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်လူပေါင်း2000လောက်သေဆုံးပြီးတရုတ်နိုင်ငံတွင်မှလူပေါင်း800ကျော်အပြင်ပြည်ပနိုင်ငံတွေမှာပါကူးစက်သူတွေလည်းရှိနေပါတယ်။ဝမ်မျိုးကဆက်လိုက်တဲ့ဗိုင်းရပ်စ်ပိုးပြန့်နှံ့မှုဟာတရုတ်နိုင်ငံဘေကျင်းရှန်ဟိုင်းနဲ့ကွမ်တောင်းပြည်နယ်လိုမြို့ကြီးတွေအပြင်ဂျပန်တောင်ကိုရီးယားထိုင်းထိုင်ဝမ်နဲ့အမေရိကန်အထိကူးစက်နေတာပါ။တရုတ်နိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့သတင်းတွေမကြားသေးပေမဲ့ကျွတင်ကာဝေးရေးစီမံတွေချမှတ်ထားတဲ့အကြောင်းကျန်းမာရေးအာဏာပိုင်တွေကပြောဆိုကြပါတယ်။ဝမ်မျိုးကနေမနေ့ကမြန်မာနိုင်ငံကိုတိုက်ရိုက်ပြန်ဆန်းလာတဲ့လေရင်စင်းမှာလိုက်ပါလာတဲ့ခီးတဲ့တချို့ကိုစစ်ဆေးရမှာယောဂကူးစက်မှုမတွေ့ရကြောင်းလဲတာဝန်ရှိသူတွေကပြောပါရယ်ထိုင်းနိုင်ငံမှာတော့9ရောင်မြောက်ကူးစက်သူတွေ့တဲ့အကြောင်းဒီနေ့ပဲအတည်ပြုခဲ့တာပါတရုတ်နိုင်ငံဟူအန်မြို့ကပြန်လာတဲ့အသက်33နှစ်အရွယ်အမျိုးသမီးမှာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ခဲ့ရပြီးဒါဆိုရင်ထိုင်းနိုင်ငံမှာလေဆိပ်မှာစစ်ဆင်ကူးစက်မှုတွေမတွေ့ခဲ့ရပဲနောက်ပိုင်းကျမှသိရတဲ့ဒုတိယမြောက်လူနာဖြစ်တဲ့အကြောင်းလဲလူလူကျမ်းမာရေးဒုတိယဝန်ကြီးစတိပတူချာကိုကူးကွားပြီးရိုက်တာသတင်းကဖော်ပြခဲ့ပါတယ်